မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားပါမယ်။ကျမခင်မြွှေထွေးပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်လှုပ်ရှားမှုတွေကိုလေ့လာဆောင်ကြည့်စစ်တမ်းကောက်ယူနေတဲ့ New Myanmar Foundation အဖွဲ့ကရွေးကောက်ပွဲအကြံပေးမမျှနနာတင်တဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးခဲ့ပါတယ်။ဒီလိုရွေးကောက်ပွဲနဲ့အမျိုးသမီးတွေပါဝင်မှုအပြင်ဒီမြန်မာနိုင်ငံရေးမှာဥဆောင်မှုအခမ်းကဏ္ဍတွေမှာအမျိုးသမီးတွေဘလောက်အတိုင်းအတာအထိနေရာရလာနေကြပြီလဲ။ဒီအမျိုးသမီးတွေပိုပါဝင်လာအောင်ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲဆိုတာနဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပိုမိုပေါ်ထွက်လာဖို့အလားအလာတွေနဲ့ပတ်သက်လို့လဲမမျှနနာတင်တဲ့ဆက်သွယ်မေးမြန်းချက်တွေကိုဒီသတင်းပန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။There's a path we must choose sometimes. Gotta stand up and fight sometimes. အမြင်နဲ့မသိရည်ဒီအမျိုးသမီးတွေနဲ့ရွေးကောက်ပွဲပါဝင်မှုအပြင်ပေါ့နော်။ဒီကျမတို့ဒီအမျိုးသမီးတွေနိုင်ငံရေးဥဆောင်မှုခံနာတွေမှာပါဝင်လာဖို့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းဆွေးနွေးစေချင်ပါတယ်။ဒီမြန်မာနိုင်ငံရဲ့လူကြီးတဝက်ကျော်ဟာအမျိုးသမီးတွေပါဆိုတော့ဒီအမျိုးသမီးတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသေးသေးမှာဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဥဆောင်မှုနေရာတွေမှာပါဝင်သင့်တယ်ဆိုတာကတော့ကျမတို့အခုအချိန်မှာတော့ဒါပြောဖို့မလိုတော့အောင်အတော်များများကလည်းလက်ခံချပြီးတဲ့အခြေအနေဖြစ်လာနေပြီလို့ထင်ပါတယ်။ဒါပေမဲ့လည်းဒီတကယ်တမ်းဥဆောင်မှုနေရာတွေမှာအမျိုးသမီးတွေပါဝင်မှုဟာဖြစ်သင့်တဲ့အတိုင်းဒါတစ်ခုကိုရောက်နေပြီလို့ထင်ပါသလားရှင
်။ဟုတ်ကျမတို့ဟိုပါပေါ့ဥမာအဖြစ်ဆိုရင်ကျမတို့ဒီအမျိုးသမီးတွေကတော့အခုနိုင်ငံဖြစ်စင်မှာတော့ပါဝင်လာပြီပေါ့နော်။အဲဒီကိုယ်စလေတွေလည်းဖြစ်ပြီးတော့တရားလွှတ်တော်ထဲမှာလည်းဒါမျိုးကိုနေနေအစိုးရပြုတဲ့ဟာကြီးဒါရှိပြီပေါ့နော်ဒီအစိုးရအဖွဲ့တွေမှာဆိုလည်းဒါပါဝင်လာပြီပေါ့နော်ဥမာဝန်ကြီးချုပ်အနေနဲ့လည်းအဲဒါပါဝင်လာတာတွေရှိတယ်ဒါပြည်နယ်နဲ့တိုင်းပြည်မှာဒါပေမဲ့သို့တော်လည်းပဲကျမတို့ဟိုပါပေါ့ဒီရာဂိုင်းနှုန်းအဖြစ်ဒါကြည့်မယ်ဆိုရင်တော့ဒါနည်းနေသေးတယ်ပေါ့နော်ဥမာအဖြစ်တစ်ခုပြောမယ်ဆိုရင်တော့ဒါပြည်သူ့မျိုးကောက်ပွဲကော်မရှင်မှာဆိုရင်ကျမတို့ဒီအလုံး15ဦးရှိရပေါ့နော်ဒီဥက္ကဋ္ဌပါဦးမှာအဲအကုန်လုံးကဒါအမျိုးသားတွေဒီပဲပေါ့နော်အဲ့လိုပုံစံမျိုးလေးတွေအဲကျွန်တော်တို့ဟိုတွေ့ရတယ်။နောက်ဒီရေကောက်ပွဲကော်မရှင်ရဲ့ဒီမျိုးနဲ့အဆင့်တော့เนาะဒီခရိုင်အဆင့်နေမှာဆိုရင်လည်းမျိုးသမီးပေါ့ဒီအရာရှိတွေအဲဒီဥက္ကဋ္ဌတွေပေါ့เนาะဒီမျိုးနဲ့ဥက္ကဋ္ဌလို့ဟာမျိုးတွေမှာလည်းပါဝင်မှုကဒါနည်းနေသေးတယ်ပေါ့เนาะဒါအစိုးရအဖွဲ့တွေမှာဆိုတော့ပို့ပြီးတော့မှဒါသိတာထင်ရှားတာကတော့အဲဒီကောင်းဆောင်ပိုင်းကဏ္ဍတွေမှာမျိုးသမီးတွေအနေနဲ့ကတော့ဒီရာဂိုင်းနှုန်းအဖြစ်တော့ဒါလုံးလုံးမရှိသေးဘူးလို့တော့ပြောရမှာပေါ့နော
်။ဟုတ်ကဲ့အဲ့ဒီလိုမရှိသေးတာကဘယ်လိုအခြေအနေတွေကြောင့်မှလဲရှင
်။မဖြစ်သေးတာလေဆိုတဲ့အပိုင်းကကြတော့ကျွန်တော်တို့ဟိုပါပေါ့ဒီအကြောင်းရင်းကတော့အများကြီးရှိတယ်ပေါ့နော်။ပထမတစ်ချောင်းကကြတော့ဒီအမျိုးသမီးတွေမှကြတော့သူကနိုင်ငံရေးလုပ်ဖို့ဆိုရင်စဉ်းစားရတဲ့ဟာတွေရှိရပေါ့နော်။ဥပမာကိုယ်ကလေးကိုကိုကကလေးထိန်းမလားနိုင်ငံရေးလုပ်မလားပေါ့နော်။ဒါမှမဟုတ်လို့ရှိရင်ဟိုညာတော့အဖြစ်ကဒီမှာဒီမှာဆိုရင်တော့ဒါအမျိုးသမီးတွေကဒါကိုမိဘကိုပြုစုရတော့ဒီကိုရဲ့ဒီအိမ်တော်ကြီးမှာဆိုလို့ရှိရင်လည်းဒါကိုအမျိုးသားကိုဦးစားပေးလိုက်တာမျိုးပေါ့နော်ဒီလိုမျိုးဒီဆွတ်လွတ်ပြီးတော့အနည်းနာခဏများတဲ့အခါမှာကျတော့ဒါကလေးမွေးတာပဲဖြစ်ဖြစ်ဒါတစ်ခုခုပေါ့ဒီကျမကြီးနဲ့ရှင်းလာပြီဆိုလို့ရှိရင်လည်းကိုရဲ့ဒီယုံကြည်ချက်ပေါ့ဒီအထူးသဖြင့်ကတော့ဒီနိုင်ငံရေးဆိုင်ရာလုပ်ငန်းတွေကိုဒါဆွတ်လွတ်လိုက်ကြတဲ့ဟာကြီးလည်းရှိပေါ့နော်ဒီကံကတော့တစ်ပိုင်းမှာနောက်တစ်ပိုင်းရကျတော့ကျွန်တော်တို့ဒီပညာရေးပိုင်းပေါ့နော်ပညာရေးပိုင်းမှာလည်းပဲဒါအမျိုးသမီးကြီးတွေပေါ့နော်အထူးသဖြင့်ကတော့မှတမီးနဲ့သားနဲ့ရှင်နေဆိုရင်ဒါတချို့မိသားစုတွေမှာဆိုရင်သားကိုပို့ပြီးတော့မှဦးစားပေးတယ်ပေါ့နော်ဒါတမီးကြတော့ဒါအချိန်နဲ့လို့အိမ်အောင်ပြုတယ်ဆိုရင်ဒါသူ့ယောက်ျားနေပြီးတော့မှသူ့ကိုဒါရှာဖွေပြီးတော့ကျွေးမွေးလိုက်မယ်ဒါပညာမတတ်ရင်လည်းဖြစ်တယ်ပေါ့နော်ဒါအမှုကိစ္စကိုနိုင်အောင်လုပ်ဆိုတဲ့ဟာမျိုးတွေနဲ့ဒီလိုမျိုးဒီအယူဆလေးတွေကတော့ရှိနေလို့မျိုးပေါ့နော်အဲရှိနေသေးတဲ့အချိန်မှကြတော့ဒီလိုအထူးသဖြင့်ကတော့ဒီနိုင်ငံကြီးဖြစ်စဉ်လို့ဟာမျိုးမှဆိုရင်တော့တချို့မိသားစုတွေကဒါအမျိုးသမီးနဲ့မိန်းကလေးနဲ့နိုင်ငံကြီးနဲ့ဘာဆိုင်လို့လဲဒါမတင်တော်ဘူးပေါ့နော်ဒါဟိုဟာဒီအတိုက်ခိုက်တွေများတယ်ပေါ့နော်မလုပ်ပါနဲ့ဆိုပြီးတော့မှတိတ်ပြီးတော့မှအားပေးလို့မရှိဘူးပေါ့နော်အဲ့လိုမိသားစုတွေကလည်းကျွန်တော်တို့ဒီမှာရှိနေလို့မျိုးပေါ့နော်ဒါပြောရမယ်ဆိုလို့ရှိရင်တော့ဒီရည်ကြီးမှုဒလိထုံငန်းတွေအရာရောဒါရှိရဲ့ဒီရှိယူဆွဲနေတဲ့ဒီအစင်သားတွေရှိတယ်ဒီအတိုင်းဝန်းကြီးမှာတော့ဒါအမျိုးသမီးတွေနိုင်ငံကြီးမှာပါဝင်ဖို့ဆိုရတော့ဒါတွေအရရှိနေသေးတယ်ပေါ့နော
်ဒီလိုအခက်အတားတွေနေသွားအောင်စစွားပြောတဲ့ထုံနှန်းစင်လာအတားစီတွေပြောင်းလဲပြီးတော့အမျိုးသမီးတွေနိုင်ငံရေးဥစားမှုမှာပုံမပါဝင်လာဖို့ဆိုရင်အစိုးရနောက်အရက်ဖက်အဖွဲ့အစည်းတွေဒီမန္နနာတင်းတို့လိုအဖွဲ့တွေအပါဝင်ပေါ့နော်အရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူတူးချင်းစီကရောဘာရီတိကလှုပ်ဆောင်ဖို့လိုအပ်တယ်လို့ထင်ပါတယ်ရှင်
ဒီကတော့ဒီအမျိုးသမီးတွေပါဝင်လာနိုင်ဖို့အားပေးရမယ်။ဘာလို့ဆိုကျွန်တော်တို့အဲ့ဒီမှာမိခွန်းလေးတစ်ခုမှာပေါ့နော်။ ဒီအမျိုးသမီးတွေရွေးကောက်ပွဲဖြစ်စဉ်မှာပါဝင်လာဖို့ဒီနိုင်ငံရေးသမားတွေကိုနှိုက်ကောက်လူလာလာနဲ့အဲဒီကြိုးစုလက်ခံနေရလားဆိုရဲမိဘမှာသူကဒီလူလာတယ်ဒီကြိုးစုတယ်လို့တာဖြေတာကအာဒီဒီစေရကနုံကြော်ပဲရှိရပါတော့เนาะဆိုတော့ဒီသဘောကကြတော့အမျိုးသမီးတွေပါဝင်လာလို့တော့သူတို့ကျူးကျူတယ်ဒါပေမဲ့တိုးတော်လေးပဲတကယ်ကိုဒီကောင်းဆောင်ပန်းဆိုင်ရာအနေရမျိုးတွေမှာဒါတကယ်ဝင်ဝင်မှာဥမာအဖြစ်ဆိုရင်မှာနိုင်ငံရေးပါတီတခုရဲ့ဥက္ကဋ္ဌဆိုရင်ကျမတို့ဘယ်နှယောက်ရှိမလဲပေါ့เนาะပါတီဥက္ကဋ္ဌအနေနဲ့အမျိုးသမီးဖြစ်တာတိတ်အများကြီးလည်းမရှိဘူးပေါ့เนาะဒီဟာကကြတော့တိတာထင်ရှားတယ်ပေါ့เนาะတိတာထင်ရှားတယ်ဆိုတာအမျိုးသမီးတွေကတော့ဟာပါပါဟာပါတီဝင်မှာလုပ်ပါအဲဒီလိုတော့ဟိုဖိတ်ခေါ်တဲ့ဟာတွေရှိတယ်ဒါပေမဲ့တကယ်တမ်းထိပ်ပိုင်းဆိုင်ရာတော့ကောင်းတာမှုပိုင်းကိုရောက်ဖို့အတွက်ကြတော့ဒါအဟံတားတွေဒီအားပေးမှုတွေကတော့နည်းနေတော့မယ်ပေါ့နော်လူသမီးအချင်းချင်းကတော့သူတို့ဒီဖေးမတဲ့ဟာပံ့ပိုးတဲ့ဟာတွေတော့ရှိပါတယ်ဒါပေမဲ့လည်းပဲအဲသူတို့မှာတချို့အပိုင်းတွေမှာတော့ဒီလိုဝက်ချက်တွေတော့ဒါရှိနေသေးတယ်ပေါ့နော်နောက်ဆုံးဒီနည်းပေးတာအစပေါ့လေဥမာအမျိုးသမီးတွေအနေနဲ့ဒီကိုယ့်ရဲ့ဒီကိုယ်ပိုင်ကိုယ်စိတ်ဆန္ဒနဲ့ကိုယ်လူလက်လက်နဲ့ဒါမဲပေးခွင့်ရှိလားလို့အဲဒီမိတဲ့မိဘမှာတော့မှာကျွန်တော်တို့ဒီ64ရာခိုင်နှုန်းလောက်ကပဲဒါလူလက်လက်နဲ့မဲပေးလို့ရတယ်လို့ဖြေပြီးတော့မှာကျန်တဲ့ဒီ6ရာခိုင်နှုန်းလောက်ကကြတော့အာဒါဟိုပေါ့အိညာမိသားစုကပြောတယ်ယောက်ျားထည့်ခိုင်တဲ့အဲပါတီကိုထည့်လိုက်တယ်လို့နော်အဖေကဒီပါတီကိုထည့်ပါဆိုပြီးတော့မှာအဲဒီလိုထည့်လိုက်တယ်ဆိုတော့အဲဒီဟွှမ်းမှုမှုတွေပေါ့နော်တခါလေကြတော့လေဒီအမျိုးသမီးတွေကိုနှိုက်ကိုကအာဒီဟာကဒါဟွှမ်းမှုနေတဲ့ဟာဒါကတော်တူရဲ့အခွင့်အရေးဖြစ်တယ်ဆိုတဲ့ဟာမျိုးကိုအာသူတို့ဒီသိနေရင်တောင်မှအလွယ်တကူနဲ့ပဲဒီလက်ခံလိုက်တဲ့ဟာမျိုးပေါ့နော်ဟိုမှာခေါင်းဆောင်မှုပိုင်းဆိုရင်လည်းပဲအာသူခေါင်းဆောင်နိုင်တယ်ဆိုတာသူကိုယ်နဲ့သူတော့သိမယ်ဒါပေမဲ့လည်းအများနဲ့ဟိုမှာဖြစ်တဲ့ခါကျတော့အများကိုဦးစားပေးလိုက်တာမျိုးလို့ကိုကဒီလက်လျှော့ပေးလိုက်ရတာမျိုးပေါ့နော်ဆက်လက်မျိုးချစ်မျိုးလေးတွေတော့ဒီအမျိုးသမီးတွေမှာတော့ဒါရှိတာပေါ့နော်
အပိတ်အနေနဲ့ကျမကတော့တခုမေးချင်တာကတော့ဒီအနာဂတ်မှာပေါ့နော်အမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့ဒီပါဝင်လာနိုင်မဲ့အခြေအနေအလားအလာပေါ့နော်ဘယ်လိုတွေ့ရပါသလဲဒီလူခွင့်ရေးအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတရားအနေနဲ့အဲမမျက်နှာနာသိရဲ့အမြင်လေးပေါ့နော်ဒီမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးတွေပို့ပြီးပါဝင်လာဖို့အတွက်ဘယ်လောက်အားရစရာအခြေအနေအလားအလာတွေတွေ့နေရပါပြီလဲ
ကျမကတော့ကျမတစ်ယောက်တည်းရဲ့အဝါပေါ့နော်ဟိုကတော့ဟိုကျမအကောင့်ဘက်ကိုကျမမြင်နေဟိုဘာလို့လဲဆိုတော့ဟိုဒီအခုဆိုရင်ဒီအမျိုးသမီးတွေထဲမှာပဲအာဒီနိုင်ငံရေးကိုဒါ professional တခုလို့ career life တခုလို့တွားနေတဲ့အမျိုးသမီးတွေကိုကျမတို့တွေ့လာရတယ်ပေါ့နော်အဒီအရဆိုလို့ရှိရင်ဒါကောင်းတဲ့ဒီလက္ခဏာပေါ့နော်အတူတူလေးပဲကျမတို့ကဘာတခုတော့ရှိတယ်ဆိုတော့ဒီအမျိုးသမီးတွေကဒီနိုင်ငံရေးဟိုလုပ်တဲ့အခါမှာဒီကိုယ်စားလှယ်လောင်းနေနေတယ်ဖြစ်ဖြစ်အဲဒါမှမဟုတ်ရှင်ပါတီတခုခုမှဝင်ပြီးတော့မှဒီ major series လုပ်ငန်းလေးတော့၎င်းပေါ့နော်ဒီတောင်းဝင်ယူရတဲ့အခါမှာအဲသူတို့မှဒီအတိုက်အခိုက်တွေရှိနိုင်တယ်ပေါ့နော်ဒီအတိုက်အခိုက်တို့ဆိုရနေရမှာတော့အဓိကတော့ဒီအခုဆိုလို့ရှိရင်ဒါလူမှုကွန်ရက်အဲဒီစာမျက်နှာလေးပေါ်မှာဒါအမျိုးသမီးကိုယ်စားလှယ်လောင်းလေးကိုဒါပုဂ္ဂိုလ်ကြီးအရာတိုက်ခိုက်တာဟာမျိုးကြီးဒါမှမဟုတ်ဆဲဆိုတဲ့ comment တွေပေါ့နော်အဲဒါမျိုးတွေကိုကျွန်မတို့တွေ့နေရတယ်နောက်တစ်ခုကဒီအမျိုးသမီးကိုယ်စားလှယ်လောင်းလေးရဲ့အာဒီ V9 တွေပေါ့နော်ဒီ V9 တွေအဲဒီ sign board တွေဒီဖြတ်စည်းခံရတဲ့အဲဒီအခြေအနေမျိုးတွေနော်ဒါမှမဟုတ်လို့ရှိရင်လည်းပဲအဲဒါကန့်ကွက်တဲ့ပေါ့နော်ဒီကန့်ကွက်တဲ့ဆိုတော့အခြေအနေမျိုးတွေကိုဒါဟိုကြုံရတယ်ပေါ့နော်ဟိုကြုံရတယ်ဆိုတာကတော့သူတို့ကဒါအမျိုးသမီးကိုယ်စားလှယ်လောင်းမှုလို့ဖြစ်တာမျိုးတော့ဟုတ်ချင်မှာဟုတ်နေဒါပေမဲ့လည်းပဲဒီလိုမျိုးဒီတိုက်ခိုက်မှုတွေပေါ့နော်ဒီအမျိုးသမီးဖြစ်ခြင်းကြောင့်အာဒီခွဲခြားဆက်ဆံမှုပေါ့နော်ဥမာတမတော်တို့မုံမလင်းဆိုတဲ့ဟာမျိုးမိကဘယ်လောက်လုံနိုင်မှာမို့လို့ဒီဟာပိုကောင်းလာမှာမဟုတ်ဘူးဆိုတဲ့ဒီလိုမျိုးဒီတိုက်ခိုက်မှုတွေကိုရှိလာတဲ့အခါမှာဆိုရင်တော့အထူးသဖြင့်ကတော့ကျမတို့ကဒီကြံ့ကြံ့ခံနိုင်ရမယ်ပေါ့နော်အထူးနည်းတူစွာပဲသူရဲ့ပေါင်းဝင်ခြင်းပေါ့နော်အထူးသဖြင့်ကတော့ဒီပေါင်းဝင်ခြင်းမိသားစုရဲ့ဒီအားပေးမှုပေါ့လေအားပေးမှုကလည်းပဲဒီအများကြီးအရေးကြီးပါတယ်အမျိုးသမီးတစ်ယောက်ကဒီခေါင်းဆောင်တစ်ယောက်ဖြစ်လာဖို့ဆိုတာဒါချက်ချင်းဝန်းမနေလို့အကောင်ဆောင်မှုအရေးသေးတွေပြည့်ဝလာတယ်ဆိုတာမျိုးမဟုတ်ပဲနဲ့ပထမဆုံးကတော့မိသားစုတွင်ပံ့ပိုးမှုဒါတတိယအဆင့်အနေနဲ့ဆိုရင်တော့ဒါပါတီတွင်ပေါ့နော်ပါတီတွင်မှာဒါအမျိုးသမီးတွေပုံမှန်ဒါပံ့ပိုးမှုတွေနောက်ပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဒီပညာရဲ့ပိုင်းဆိုင်ရာဒီအရေးသေးဖြစ်ဖို့အတွက်ကိုဒီဟိုရင်းနှီးမြှုပ်နှံတဲ့အခြေအနေမျိုးတွေပေါ့နော်ဒါမျိုးတွေကိုဒါကျမတို့ဒီဟိုလှုပ်ဆောင်ပေးဖို့လုပ်တယ်ပါတီတွေအနေနဲ့ကလည်းပဲဒါအမျိုးသမီးတွေကိုအားပေးတဲ့အကူအညီလောင်းဒီဒါဝင်ရပြီးတော့မှရှင်းပြတဲ့အခါမှာဒါကြောင့်လုံးတစ်ခုအနေနဲ့ထည့်သွင်းပြီးတော့မှဒါစဉ်းစားပေးတဲ့ပုံစံမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းကျမတို့ကလုံဆောင်တင်ပါတယ်ဒီလိုမျိုးဒီကိုရဲ့ဒီတာဝန်ကျင်ရနေပြီးတော့မှဒီမျိုးသမီးတွေကိုဒါပံ့ပိုးပေးမှသာရင်တို့အနေနဲ့လည်းဒါတာဝန်တွေယူလာနိုင်တယ်ကောင်းကောင်းနေဖြစ်လာနိုင်တယ်ဒီလိုမျိုးသမီးတွေကဒီကိုတာဝန်ကိုယူပြီးတော့ဒါကောင်းကောင်းမှုပိုင်ဆိုင်ရမှာဒါပါဝင်လာနိုင်မှလေးပဲကျမတို့ဒီနိုင်ငံတစ်ခုလုံးနေမယ်ဆိုလို့ရှိရင်ဒါပုံမူပြီးတော့မှဒါအခုတက်လာမယ်ပေါ့နော်ဆက်ဆိုတော့ဒီအကုန်လုံးကတော့ဒါဒီပတ်ဝန်းကျင်အတိုင်းအတာတစ်ခုလုံးဝင်ပြီးတော့မှဒါထောက်ပံ့ပေးဖို့ပေါ့နော် ထောက်ပံ့မှုအားပေးမှုတန်တူးတယ်ဆိုတာကိုလည်းဒါတရားတောင်းပြောတင်ပါတယ်နော်။